ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်လမ်းမှာတော့ဒီကနေ့ကအခြေအနေဆက်လက်ပြီးတည်ငြိမ်လာနေပါတယ်။ရင်းသွားအလာတွေကပုံမှန်ရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့တိုက်ပွဲကပြင်းထန်ခဲ့တာကြောင့်ကုတ်ခိုင်မြို့ပေါ်ကိုတိမ်းရှောင်လာသူတွေဟာသူတို့ရဲ့နေရည်ရင်းတွေကိုစတင်ပြီးတော့ပြန်နေကြပြီဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့အရင်ရက်ပိုင်းတွေကတိုက်ခိုက်တာတွေကားပိတ်ဆို့တာတွေဖြစ်ခဲ့တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမှာကားသွာလာတွေဟာဒီလ၄ရက်နေ့ကစတင်ပြီးပုံမှန်ပြန်ဖြစ်လာနေတာပါဒီကနေ့လန်ခီအခြေအနေကိုတော့ကုတ်ခိုင်မြို့နယ်အုတ်ချွေရည်မှုဦးကျော်လွင်ကအခုလိုပြောပါတယ
်ဩကောင်းပါလေဗျအခုဟာကအစင်းကားတွေအတက်ကားတွေရောမနေ့ရက်ဆင်းကြီးရောနေ့ရက်တော့အကုန်အစဉ်ပြေပြေနဲ့သွားနေပါလေ
ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်တာနဲ့လမ်းပိတ်ဆို့တာတွေဟာကုတ်ခိုင်မြို့အနီးရှုခင်းသာဘက်မှာအများဆုံးဖြစ်ပွားခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေညင်သက်နေခဲ့တာကြောင့်ကုတ်ခိုင်မျိုးပေါ်ကိုတိမ်းရှောင်လာသူတွေလည်းနေရက်ကိုစတင်ပြန်နေပြီဖြစ်ကြောင်းဦးကျော်လွင်ကဆက်ပြောပါတယ်။
အခုလက်ရှိကတော့ကျွန်တော်တို့ဟိုပေါ့ဟိုတော်တော်များများတော့စပြန်နေရပါပြီဗျ။ဒီနေ့ဆိုလို့ရှိရင်လည်းတောင်တန်းကျောင်းကစစ်ဆောင်နေ၊နောက်ခိုးလုံးဖုံးကျောင်းကစစ်ဆောင်နေဆိုက်တော့ပြန်နေရပါပြီ။ပြန်လို့ရှိရင်လည်းကျွန်တော်တို့ကဒီနှစ်ကန့်လောက်ပဲကျန်တော့မယ်ဗျ။လူကတော့ဟိုအများဆုံးကြံလဲအဲ့လိုပေါ့300လောက်ပဲသူတို့လည်းမနေ့ကတော့ပြန်မယ်လို့ပြောပါတယ်ဗျာ
ကုတ်ခိုင်မျိုးကဂျမဆိုနှလုံးသားလူမှုကူညီရေးအသင်းကဒီနေ့ညနေခင်းအထိနေရက်ပြန်တွေကိုပို့ဆောင်ပေးနေကြောင်းအဖွဲ့ရဲ့တာဝန်ရှိသူတဦးကပြောပါတယ
်ဒီနေ့တော့စစ်ကလေးချောင်းနှစ်ဖွဲ့ပြန်တယ်ဗျာ300-400လောက်ပြန်တယ်ဗျာနေရာတွေကလည်းဆိုရင်ကုန်းစာပါမယ်ဖွေအစ်ရောပါမယ်နောက်ကြဟိုနောင်ပါမယ်ဟောမန်ထန်လည်းပါတယ်ဒီရက်ကြောင့်လည်းမကတော့ပြန်မယ်ပေါ့ကျွန်တော်တို့ပို့နေတော့ပို့နေတော့ဒီလေ
းဒီလ3ရက်နေ့ကတော့ကုတ်ခိုင်မြို့ပေါ်ကစခန်း6ခုလောက်မှာစစ်ဆောင်ပြည်သူ1600လောက်ရှိနေကြတာဖြစ်ပါတယ်လာရှိုးနဲ့တိန်ဒီမြို့ပေါ်ကိုတင်းဆောင်လာသူတွေကတော့အရင်ရက်တွေကလေးကသူတို့ဒေသမှာတိုက်ပွဲတွေညင်သက်သွားတာကြောင့်ပြန်သွားကြပြီဖြစ်ကြောင်းဒေသခံပရိတ်ဆောင်ရွက်သူတွေကပြောပါတယ်ဒီကနေ့တိုက်ပွဲအခြေအနေကို TNL ကတအံပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောဆိုပြီးတမ်ဘရော့ဘက်ကတော့ဆက်သွယ်လို့မရခဲ့ပါဘူး